အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာပိုလန်သမ္မတအန်ဒရီဒူဒါဝန်ကြီးချုပ်ဒေါ်နယ်တက်စ်တို့နဲ့အင်္ဂါနေ့ကအင်ဂျီရိုမှာတွေ့ဆုံခဲ့ပါတယ်။အမေရိကန်လွှတ်တော်မှာယူကရိန်းကူညီရေးနဲ့ပတ်သက်လို့သောင်းမတင်းရင်မကျဖြစ်နေချိန်မှာအခုလိုတွေ့ဆုံတာဖြစ်ပါတယ်။ဘိုင်ဒန်ဆွေးနွေးကယူကရိန်းကိုစစ်ရေးအကူအညီအသစ်ပေးဖို့ပြင်ဆင်နေတယ်လို့ရိုက်တာသတင်းဌာနကပထမအမှုဆုံးအင်္ဂါနေ့တုန်းကဖော်ပြခဲ့ချိန်မှာတွေ့ဆုံခဲ့တာလည်းဖြစ်ပါတယ်။ယူကရိန်းရဲ့အင်ဂျီပိုလန်ကမြောက်အတ္လန္တိတ်စစ်ရေးစာချုပ်အဖွဲ့နေတိုးရဲ့အရှိတ်ဒေသတွေမှာတပ်တွေတိုးချဖို့လိုလားပါတယ်။ဒါပေမဲ့ပိုလန်နယ်စပ်မှာတပ်တွေပူချဖို့မလိုပါဘူးလို့သမ္မတဘိုင်ဒန်ကတနင်္လာနေ့ကသတင်းတော်တွေကိုပြောခဲ့တာပါ။ဒီကြောင့်အင်္ဂါနေ့မှာဆွေးနွေးမယ်လို့လည်းဆက်ပြီးပြောခဲ့ပါသေးတယ်။မတ်လ၁၂ရက်နေ့ဟာနေတိုးအဖွဲ့ကိုပိုလန်ဝင်ရောက်ခဲ့တဲ့25နှစ်မြောက်နေ့လည်းတိုက်ဆိုင်နေပါတယ်။ရုရှားကပုံပြီးရန်လိုလာတဲ့အတိုင်းနေတို့အဖွဲ့ဝင်နိုင်ငံတွေအနေနဲ့သူတို့ရဲ့ကာကွယ်ရေးအသုံးစိတ်ကိုတမျိုးသားလုံးထုတ်ကုန်တန်ဖိုး GDP ရဲ့300ခန့်လုံးတိုးဖို့အမေရိကန်နိုင်ငံကိုမလာမီပိုလန်သမ္မတဒုတိယကနေတို့အဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းခဲ့ပါသေးတယ်။